ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့မူဆယ်မြို့နယ်တွေအတွင်းမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီအပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေတာပါ။တီဘောမြို့နယ်မှာတော့တပ်မတော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကြားတိုက်ပွဲဖြစ်ခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆောင်က VOA ကိုပြောပါတယ
်။ဒီဘောမြို့နယ်မိုက်တုံခြေကအုပ်စုအဲမှာကတိုက်ပွဲကနည်းနည်းကျေပြန့်ကြသူကတရင်လေးရင်နိုင်ရင်တော့တက်လာတယ်ဆိုတော့သူများတယ်အဲမှာတနေရာထဲတော့မဖြစ်ဘူးပေါ့နော်ဒါမဲ့ဟိုအဲ့ဒီကအုပ်စုအသွင်းနဲ့မိနာဝန်ကျင်မှာဖြစ်တယ်ခင်ဗျမိုက်တုံခြေကအုပ်စု
ဒီတိုက်ပွဲတွေဟာဒီလ9ရက်နေ့ကနေ17ရက်နေ့အထိဖြစ်ပွားပြီးလက်ရှိမှာလည်းနှစ်ဖက်တပ်တွေကြားစီရေးတင်းမာတာတွေရှိနေတယ်လို့လည်းပြောပါတယ်
ကိုရည်နေကြတော့ညနေပိုင်းခဏတော့ပဲတနားကြီးကြော်ကြာတော့ဖြည်းဖြည်းတော့မှနည်းနည်းငြိမ်သွားတယ်ခင်ဗျဒီကိစ္စက10ရက်နေ့ကျတော့ထပ်ဖြည့်တယ်ခင်ဗျထပ်ဖြည့်တော့တိုက်ပွဲတနေကိုဖြစ်တယ်ဒီ17ရက်နေ့ကျတော့လည်းဖြစ်တယ်ခင်ဗျဒီနေ့ကျတော့နည်းနည်းဟိုတို့နည်းနည်းငြိမ်သွားငြိမ်သွားလို့ဆိုပေမဲ့တို့မစုတ်ခင်ဗျနည်းနည်းတိုက်ပွဲကိုခွာသွားတော့ဘောနော်ဟိုတို့ကအပီးမစုတ်သေးလေတို့ကခွာပြီးတော့မှငြိမ်ထားဆိုတော့ခမလို့မရသေးတော့မှစီးရအင်းမှနေလို့ရှိတယ်ခင်ဗျ
လက်တလုံးမှာမိုင်းပန်နဲ့မိုင်းကင်မြို့နယ်တွေမှာလည်းတိုက်ခိုက်မှု3-4ကြိမ်တော့ဖြစ်ခဲ့တာရှိကြောင်းနဲ့တီဘောမြို့နယ်မှာရင်ဆိုင်တိုက်ပွဲဖြစ်ပွားပြီးတမ်မရော့ဘက်ကလက်နက်ခဲယံပီးကြောက်တွေကိုသိမ်းဆီးရမိတာရှိသလိုကြာဆုံးသူ3ယောက်လောက်ရှိကြောင်းနဲ့ RCSS အဖွဲ့ကပြောပါတယ်တီဘောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဆိုင်းခန်းအောင်ကတော့တိုက်ပွဲတွေကြောင့်ဒေသခံ200လောက်နေရာစွန့်ခွာထွက်ပြေးနေရကြောင်းပြောပါတယ်
တော်ဒီဘောမြို့နယ်ထဲကမန္တလေးကျွာအုပ်စုအဲဒီမှာပေါ့နော်မန္တလေးကျွာမှာအဲစစ်ပေးဆောင်တဲ့ချိုးကဒီရောက်လာပါတယ်နေရာဝန်းကျင်နောက်ရှိနေတယ်ပုံเจ้าမှာပဲလာခုတော့မှာအဲရရွာကအလူရှင်နေတယ်နောက်ကပုံเจ้าကနော်ဟိုဆေးဆရာတော့ပေါ့ပြီးပေးတာအဲတက်ကဟိုလက်နဲ့ကြည့်နေဟိုလမ်းတော့ပြစ်တယ်ပေါ့ပြစ်တဲ့ခါကျရင်အဲ့မန္တလေးကျွာအုပ်စုထက်ကနားဆိုင်ရွာနားမှာပေါ့ကြားပြော့ပတ်ကွဲတာပေါ့အဲ့ဒါနဲ့အဲ့ရွာကလူတွေကြောက်ပြော့မှာအဲ့မန္တလေးဘုန်းကြီးကျောင်းကိုပြေးလာတော့
အစိုးရနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS နဲ့ဒီဘောမျိုးနယ်မှာစီးရီးတင်းမာနေချိန်မှာပဲအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့စစ်တပ်အကြားမှာမူဆယ်မျိုးနယ်မှာတိုက်ပွဲနှစ်ကြိမ်တည်းမနဲ့ဖြစ်ခဲ့ပြီးအခြေအနေတင်းမာနေတယ်လို့ KIA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီနေ့ကနဲ့မနေ့ကနေ့ရက်တိုက်ပွဲဖြစ်တယ်ဆိုတော့ဒီမေပင်တင်းတက်ပါတယ်ကျွန်တော်တပတ်ဆရာကြီးတက်ပါအဲကေအမဟာချုပ်ပေါ့တမဟာချုပ်လက်အောက်ခတိုက်ရင်တုံးအဲ့ဒီနေမယ့်ဘက်မှာဖြစ်တာဖြစ်ပါတယ်အာဒီမြို့နယ်လည်းပြောမယ်ဆိုလို့ရှိရင်တော့မိုးစေမြို့နယ်ရဲ့အရှိဘက်ပေါ့ကြမှာပါဒီနေ့တော့တိုက်ပွဲဖြစ်တဲ့ဒီဒီကဒီနေ့တော့မတက်တော့ခင်ဗျအဲဒါမဲ့တမတော်ကစုတာလာတော့မရှိဘူးလို့တော့ဒီဒီအချိန်နဲ့တော့တင်းမာနေတဲ့အနေအထားလောက်ပဲဖြစ်ပါတယ်အဲဒီတနက်တာနေရာတော့ဒီနေ့တော့တာပါဘူးခင်ဗျာ
ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တော့တမ်ဘရော့ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီလ9ရက်နေ့ကတော့ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဒေတာဦးစီးအဖွဲ့ဝင်ဟောင်းလိုက်ပါလာတဲ့ရင်တန်းကို MNDAA ခေါ်ကိုကန့်လက်နက်ကိုင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်အရက်သား9ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့ကြောင်းနဲ့ဂျက်တပ်ဖွဲ့ဝင်3ဦးကြာဆုံးပြီး5ဦးဒဏ်ရာရခဲ့ကြောင်းတမ်ဘရော့ဘက်ကသတင်းထုတ်ပြန်ထားပါတယ်